မြန်မာနိုင်ငံအတွင်းကနေရဒေသအတော်များများမှာမိုးတက်ထန်ပြီးရေကြီးရေချာမှုတွေဖြစ်ပေါ်ခဲ့တာကြောင့်အနည်းဆုံးလူ32ဦးသေဆုံးပြီး3သိန်းခွဲနေပါနေရာဆွန့်ခွာထွက်ပြေးခဲ့ကြရတယ်လို့မြန်မာအစိုးရကတင်းတင်းလာနေမှာသတင်းထုတ်ပြန်ပါတယ်။လွန်ခဲ့တဲ့လအနည်းငယ်အတွင်းတိုင်းဒေသကြီး73ခုမှာမိုးတက်ထန်စွာရောက်တွန်းခဲ့တာကြောင့်ဒေသက3သိန်းခွဲနေပါကိုဘေးကင်းရန်ရှေ့ပြောင်းပေးခဲ့ရတယ်လို့အမျိုးသားသဘာဝဘေးရန်ဒီရဲ့စီမံခန့်ခွဲရေးကော်မတီကသတင်းထုတ်ပြန်ပါတယ်။ရေကြီးရေချာမှုတွေကြောင့်သေဆုံးသူအနည်းဆုံး32ဦးရှိခဲ့တဲ့အပြင်အဆောက်အုံပေါင်းငါးပင်နီးပါးလည်းပျက်စီးဆုံးရှုံးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအထက်ကရေဘေးတင့်ပြည်သူပေါင်း6,300နီးပါးကိုခလုံးကြီးစခန်း136ခုမှာစက်တင်ဘာလ2ရက်နေ့အထိကြီးစုဆောင်ရှောက်ထားတယ်လို့ဆိုပါတယ်။အခုရေဘေးတင့်ပြည်သူတွေထဲမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကဘကုတ်တန်းဒေသကြီးအတွင်းမှာရှိတဲ့ဆွာဆွဲကျိုးပေါက်သွားတဲ့အတွက်ထွက်ပြေးတိမ်းချောင်လာသူ9,000လောက်လည်းပါဝင်တယ်လို့ဆိုပါတယ်။ဆွာဆွဲကျိုးသွားတဲ့အတွက်အနည်းဆုံးလူ9ဦးလောက်သေဆုံးခဲ့ပြီးအနီးဝန်းကျင်မှာရှိတဲ့ကျိုးရွာပေါင်း8500လောက်လည်းပျက်စီးခဲ့တယ်လို့ဆိုပါတယ်။ဒါပြင်ကင်းပြည်နယ်ဖားမြို့ကတန်လင်းမြေနဲ့ဘကိုးတိုင်းဒေသကြီးမတောင်မြို့နယ်အတွင်းကစစ်တောင်းမြေတို့ဟာလည်းစိုးရင်ရေမောက်ကိုကျော်လွန်နေကြောင်းပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။